မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ် AB လ10ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 18 19 25တို့ကနေနားဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့ Israel ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်နေတန်ရာဟုဦးဆောင်တဲ့ညွန်ပေါင်းပါတီကနေညွန်ပေါင်းအစိုးရဖွဲ့နိုင်မဲ့လာလာရှိနေပါတယ်။ရုရှားအရေးထူးဆုံးစံစစ်ဆေးမှုရောဘတ်မူလာရဲ့အစီအကံစာနဲ့ပတ်သက်လို့ရှင်းနေချုပ်ကိုလွတ်တော်မတ်တီကအင်္ဂါနေ့မှာကြားနာစစ်ဆေးခဲ့ပါတယ်။ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ဦးကို UNESCO အဖွဲ့က2019ခုနှစ်သတင်းလွတ်လပ်ခွင့်ဆုချီးမြှင့်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မဆင်မြမုံနဲ့အတူတင်ပြပေးသွားမှာပါခင်
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာနှစ်ဖက်စလုံးမှာထိခိုက်သေးဆုံးမှုရှိခဲ့တဲ့မြောက်ဦးမျိုးကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ဒီကနေ့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။
ကိုယ်တော်ဖျားအနားမှာရေတရင်ရှိတယ်။အမှမင်းမင်းရဲ့ရေတရင်ရဲ့ကအပြူနေရရဲ့ခုကအဲ့ဒီရေတရင်ရဲ့အပေါ်ကတောင်လုံးပေါ်မှာ
မြောက်ဦးမျိုးကတူဦးရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါရဲ့ရှင်။ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းလူသမားတွေတကြံကာလမှာအခမဲ့တိုင်းပြည်ရဲ့ပြန်ဝင်ခွင့်ဗီဇာကိုထိုင်းနဲ့မြန်မာတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတဲ့အတွက်ထိုင်းနိုင်ငံကနေအိမ်ပြန်သူမြန်မာ6000နီးပါးရှိပါတယ်။နိုင်ငံတကာသတင်းလွှာမှာတော့ Israel ရွေးကောက်ပွဲရလဒ်တွေထွက်မလာသေးပေမဲ့ညွန်ပေါင်းအစိုးရဖွဲ့နိုင်မဲ့အလားလာတော့ရှိနေတယ်ဆိုတာကိုလည်းသိကြရမှာပါရှင်။အစီအစဉ်နောက်ပိုင်းမှာတကြံတေးလက်ဆောင်တစ်ပုဒ်ကိုထုတ်လွှင့်ပေးသွားဖို့လည်းရှိပါတယ်။အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်။ Israel နိုင်ငံမှာအကြိတ်နဲ့ရှင်ပြန်ခဲ့ကြတဲ့ရွက်ကောက်ပွဲအတွင်းဝန်ကြီးချုပ်ပန်ဂျမင်နေတန်ယာဟူရဲ့ Likud ပါတီနဲ့မဟာမိတ်ပါတီတွေဖြစ်ကြတဲ့အမျိုးသားရေးနဲ့ဘာသာရေးပါတီတွေအသာစီးရနေတာကြောင့်ညမောင်းအစိုးရဖွဲ့ပြီးဝင်ကြီးချုပ်အနေနဲ့၅ချိန်မြောက်အာဏာရဖို့ပုံထုနေမှာအခွင့်အလမ်းပုံများနေပါတယ်။မဲရည်အတွက်69ရာခိုင်နှုန်းရည်အတွက်ပြီးတဲ့အချိန်မှာဝင်ကြီးချုပ်ရဲ့ Likud ပါတီကစစ်တပ်အကြီးအကဲဟောင်း Benny Bantz ဦးဆောင်တဲ့အတိုက်ခံအလဲလဝါဒီ Blue and White ပါတီနဲ့မဲရည်အတွက်အနိုင်ရမှုဒဏ်တူလောက်ရှိနေပါတယ်။ Israel လွတ်တော်ကနက်ဆက်အတွက်ဘယ်သူမှအများစုအနိုင်မရနိုင်တာကြောင့်အဆုံးသတ်မှာညွန်ပေါင်းအစိုးရဖွဲ့စည်းရမယ့်အလားအလာရှိနေတာပါအမတ်နေရာစုစုပေါင်း120ရှိတဲ့လွှတ်တော်မှာဝန်ကြီးချုပ်ရဲ့ Likud ပါတီနဲ့မဟာမိတ်တွေကအမတ်နေရာ65နေရာအနိုင်ရမယ့်အလားအလာရှိနေတယ်လို့ဆိုပါတယ်ဗုဒ္ဓနေ့မှာမဲရလတ်တွေတဖြည်းဖြည်းဝင်လာနေတဲ့အချိန်မှာပဲသူ့ရဲ့ Likud ပါတီအနေနဲ့ကြီးမားတဲ့အောင်မြင်မှုကိုရလိုက်ကြောင်းထောက်ခံသူတွေကိုဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်အစ္စရေးကစစ်ရေးရာတင်ပိုက်ထားတဲ့အနောက်ဘက်ကမ်းခြေဒေသကိုအစ္စရေးလူမျိုးတွေရွှေ့ပြောင်းအခြေချနေတဲ့အတွက်အပြေးပိုင်တင်ပိုက်သွားမယ်လို့ရွက်ကောက်ပွဲမဲဆက်စည်းရုံးမှုနောက်ဆုံးရက်တွေအတွင်းဝန်ကြီးချုပ်နေတန်ယာဟုကသူ့ကိုထောက်ခံတဲ့ conservative တွေကိုစည်းရုံးမဲဆွဲခဲ့ပါတယ်။အဲဒီလိုလှုပ်ဆောင်မဲ့ဆိုရင်တော့အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံတွန်တွဲတည်ရှိရေးဆိုတဲ့အလားအလာလဲအပြေးပိုင်ပျောက်ကွယ်သွားနိုင်ပါတယ်။
အမေရိကန်ရှိနေတဲ့ William Barr ဟာအထက်လွှတ်တော်စည်းကမ်းထိန်းသိမ်းရေးကော်မတီမှဒီကနေ့ကြားနာစစ်ဆေးခံရမှာဖြစ်ပါတယ်။တရားရေးဌာနအတွက်2020ခုနှစ်ရာသုံးမှန်းခြေအသုံးစေးအတွက်လွှတ်တော်အမတ်တွေရဲ့အမေးကိုရှေ့နေချုပ်ပါဒုတိယနေ့အဖြစ်လွှတ်တော်မှာဖြေကြားရမှာပါ။အင်္ဂါနေ့တုန်းကအောက်လွှတ်တော်စည်းကမ်းထိန်းသိမ်းရေးကော်မတီမှလုပ်ခဲ့တဲ့ကြားနာပွဲအတွင်းမှာတော့အထူးစုံစမ်းရေးမှု Robert Mueller ရဲ့အစီရင်ခံစာနဲ့ပတ်သက်လို့လွှတ်တော်အမတ်တွေမေးခွန်းထုတ်ခဲ့ကြပါတယ်။2016ရွေးကောက်ပွဲကိုနှောက်ယှက်ခဲ့တဲ့ရုရှားအစိုးရနဲ့ Trump အောင်နိုင်ရေးတာဝန်ခံတွေပူးပေါင်းခဲ့ခြင်းရှိမရှိစုံစမ်းခဲ့မှုအစီရင်ခံစာကိုတီးဖြတ်ပြီးတော့တည်င်းတစ်ပတ်အတွင်းလူသိရှင်ကြားထုတ်ပြန်မယ်လို့ရှေ့နေချုပ်ကပြောကြားခဲ့ပါတယ်။အစီရင်ခံစာကိုအနှစ်ချုပ်ပြီးရှေ့နေချုပ်ပါထုတ်ပြန်ခဲ့တဲ့အထက်မှာတမရဒေါ်နယ်ထရမ့်ကိုကာကွယ်ကောက်ချက်ချတယ်လို့ဒီမက်ခရက်တွေဘက်ကဆွဆွဲပြီးတော့ပြင်းပြင်းထန်ထန်ဝေဖန်နေကြတာပါ။ရှေ့နေချုပ်ရဲ့အနှစ်ချုပ်ကောက်ချက်ဆွဲမှုကြောင့်မေးခွန်းထုတ်စရာတွေပိုရှိခဲ့တယ်လို့အောက်လွှတ်တော်စည်းကမ်းထိန်းသိမ်းရေးကော်မတီဥက္ကဋ္ဌနီတာလိုဝီကပြောကြားခဲ့ပါတယ်။အစီရင်ခံစာကိုလူသိရှင်ကြားမထုတ်ပြန်ခင်အထိသူ့အနေနဲ့နောက်ထပ်ဘာမှပြောကြားဆွေးနွေးမှာမဟုတ်ဘူးလို့ရှေ့နေချုပ်ကလွှတ်တော်အမတ်တွေကိုပြောကြားပါတယ်။အထူးခုံသမားရေးအဖွဲ့ကဆက်လက်စုံစမ်းစစ်ဆေးနေတဲ့ကိစ္စတွေအမေရိကန်ထောက်လှမ်းရေးသတင်းစင်းပြစ်တွေနဲ့ဥပဒေကြောင်းအရဆက်လက်ဆောင်ရွက်နေတဲ့ကိစ္စတွေကိုဖယ်ရှားပြီးအစီရင်ခံစာကိုရှေ့သတင်းပတ်နောက်ဆုံးထထုတ်ပြန်ဖို့ရည်ရွယ်ထားတယ်လို့ရှေ့နေချုပ်ကပြောပါတယ်ရှင်
တူရကီအစိုးရဟာယာနဲ့ချီတဲ့ရှင်းနေတွေကိုရုံးတင်စစ်ဆေးခြင်းမရှိဘဲအကျဉ်းချနေကြောင်းအမေရိကန်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကဗိုလ်ထုနယ်မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်2016ခုနှစ်မှာဖြစ်သွားခဲ့တဲ့အာနာသိမ့်ရန်ကြံစီမှုရဲ့နောက်ဆက်တွဲအဖြစ်နဲ့ဒီအကျဉ်းချမှုတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်။အမှုရင်ဆိုင်နေရတဲ့ရှင်းနေအရေးအတွက်ဟာမကြသေးခင်ကာလတွေအတွင်းမကြုံဘူးတဲ့အတိုင်းအတာနဲ့အများပြားလွန်နေကြောင်း HRW ကတူရကီအရေးဆိုင်ရာသုတေသီအမ်မာစင်ကလဲယာဝက်ကပြောပါတယ်။ အသက်မွေးဝမ်းကြောင်းမှုအတတ်ပညာနဲ့ယက်တည်နေတဲ့အဖွဲ့အစည်းတစ်ခုကိုတနည်းနည်းနဲ့ပြစ်မှတ်ထားလှုပ်ဆောင်နေတာကြောင့်တူရကီနိုင်ငံဟာရာဇဝတ်မှုကိုအကြောင်းပြုပြီးဖမ်းဆီးအရေးယူတဲ့တမှုထူးခြားတဲ့ခေတ်တစ်ခုကိုဖျက်ဆီးနေရကြောင်းသူကဆက်ပြောပါတယ်။အများပြည်သူကိုတရားရုံးမှာခုခံကာကွယ်ပေးရမယ့်ရှင်းနေတဲ့ကိုယ်တိုင်တရားရုံးမှာအမှုရင်ဆိုင်နေကြရတာကြောင့်ဒါဟာပိုပြီးစိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်ကြောင်းလည်းပြောပါတယ်။စာမျက်နှာ56မျက်နှာပါတဲ့ HRW ရဲ့အစီရင်ခံစာကိုတော့ရှင်းနေအများအမှုရင်ဆိုင်နေရခြင်းတူရကီနိုင်ငံတွင်တရားစီရင်ရေးအပေါ်အလွဲသုံးစားပြမှုနဲ့မျှတသောတရားစီရင်ခွင့်ဆုံးရှုံးမှုလို့ခေါင်းစဉ်ပေးထားပါတယ်။အကြမ်းဖက်မှုနဲ့အမှုရင်ဆိုင်နေရသူတွေကိုခုခံကာကွယ်ပေးနေတဲ့ရှင်းနေတွေကိုယ်တိုင်ကတရားရင်ဆိုင်နေကြရပြီးရုံးတေစစ်ဆေးခြင်းမရှိဘဲထင်းထင်းခံနေရတဲ့အကြောင်းကိုအစီရင်ခံစာမှာအသေးစိတ်ဖော်ပြထားတာဖြစ်ပါတယ်
။ကမ္ဘာစီးပွားရေးတိုးတက်မှုဟာအခု2019ခုနှစ်ထဲမှာလည်းဆက်လက်နှေးကွေးနေမယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်မှန်းလိုက်ပါတယ်။ဒီနှစ်နှောင်းပိုင်းကစလို့2020ခုနှစ်အထိစီးပွားရေးရလဒ်ကောင်းတွေရှိလာမယ်လို့တော့ IMF ကမျှော်လင့်ထားပါတယ်။2018ခုနှစ်တုန်းကကမ္ဘာစီးပွားရေးတိုးတက်မှုနှုန်းက3.6%ခန့်နှုန်းအထိနှေးကွေးခဲ့တာပါ။အခု2019ခုနှစ်ရဲ့တိုးတက်မှုနှုန်း3.3%ခန့်နှုန်းပဲရှိမယ်လို့ခန့်မှန်းထားပြီးနှစ်ကုန်ပိုင်းကနေ2020ခုနှစ်အထိတိုးတက်မှုအချိန်ကောင်းမယ်လို့ပြောပါရယ်။အကောင့်ဘက်ကမျှော်လင့်နိုင်တဲ့အကြောင်းရင်းတွေရှိနေတဲ့တစ်ချိန်တည်းမှာကမ္ဘာစီးပွားရေးတိုးတက်နိုင်တဲ့အလားအလာကိုထိခိုက်နိုင်တဲ့အကြောင်းချက်တွေတော်တော်များများရှိနေတယ်လို့လည်းတစ်နှစ်ကိုနှစ်ချိန်ထုတ်ပြန်တဲ့ IMF ရဲ့စီးပွားရေးခန့်မှန်းချက်အစီရင်ခံစာမှာဖော်ပြထားပါရယ်။ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့အရေးအမေရိကန်နဲ့တရုတ်ကုန်သွယ်ရေးတို့လိုစီးပွားရေးအတွက်မရေရာတဲ့အခြေအနေတွေကစီးပွားရေးတိုးတက်မဲ့အလားအလာအတွက်ထိခိုက်စရာတွေဖြစ်တယ်လို့ထောက်ပြထားပါတယ်။စီးပွားရေးမရေရာမှုတွေကြောင့်ယင်းနှိမ့်မြုံနှံမှုတွေကျမသွားအောင်လို့မူဝါဒချမှတ်သူတွေအနေနဲ့ပူးပေါင်းဆောင်ရွက်ချဖို့လိုတယ်လို့လည်း IMF ကအကြံပြုပါတယ်။ဒေါ်လာတန်းထောင်ချီတန်ဖိုးရှိတဲ့ပုံကိုယ်တွေအပေါ်သွင်းကုန်ကုန်တွေအပြန်အလှန်ချမှတ်တဲ့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးပြဿနာပြေလည်အောင်ရှင်းနိုင်လိမ့်မယ်လို့လည်း IMF ကအကောင့်ဘက်ကမြင်နေပါတယ်။အမေရိကန်မှာစီးပွားရေးတိုးတက်အောင်ဗဟိုဘဏ်ကစီးပွားရေးမူဝါဒတွေကိုရှော့ပေါက်ပေးတာကိုလည်းအပြုသဘောဖော်ပြထားပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်နေလို့ညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာနိုင်ငံတော်လျှို့ဝှက်ချက်ချုပ်ဖောက်မှုနဲ့ထောင်နဲ့ခုနှစ်နှစ်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကို UNESCO ကချီးမြှင့်တဲ့ Guillermo Cano သတင်းလွတ်လပ်ခွင့်ဆု UNESCO Guillermo Cano Press Freedom Prize ဆုကို2019ခုနှစ်အတွက်ပူးတွဲချီးမြှင့်လိုက်ပါတယ်သူတို့ကိုအခုနှစ်အတွက်ဒီဆုချီးမြှင့်မှုနိုင်ငံတကာသတင်းမီဒီယာသမားများအဖွဲ့ကအဆိုပြုတင်သွင်းခဲ့ကြတာပါကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာရခိုင်ပြည်နယ်အတွင်းလူခွင့်ရေးချုပ်ဖောက်မှုတွေဖြစ်နေတဲ့ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားနေကြစဉ်2019ခုနှစ်ဒီဇင်ဘာ12ရက်နေ့မှာဖမ်းဆီးထိန်းသိမ်းခံခဲ့ကြရတာပါကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာမြန်မာနိုင်ငံကိုပြင်ပကဘာနဲ့ဆယ်စုနှစ်ပေါင်းများစွာအဆက်အသွယ်ဖြတ်တောက်ခံထားခဲ့ရာကဖောက်ထွင်းနိုင်မှုကြိုးပမ်းခဲ့ကြတဲ့ဆံပြပုဂ္ဂိုလ်နှုတ်ဖြစ်ကြောင်းစစ်အစိုးရလက်ထက်မှာဘလို့မှမဖြစ်နိုင်ခဲ့တဲ့သတင်းမီဒီယာလုပ်ငန်းကိုရိုးသားစူးစမ်းစွာလုပ်ကင်ခဲ့ကြသူတွေဖြစ်ကြောင်းသူတို့ဟာရိုဟင်ဂျာတွေအပေါ်ကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်ဖို့စူးစမ်းရင်းဖမ်းဆီးခံခဲ့ကြရကြောင်းသူတို့ရဲ့တတ်တည်ပြောင်မြောက်မှုတော်လန်လိုစိတ်ရှိမှုသတင်းလွတ်လပ်ခွင့်အတွက်ကြိုးပမ်းအားထုတ်မှုတို့ကြောင့်ဒီစုကိုပေးဖို့ရွေးချယ်ခဲ့ခြင်းဖြစ်ကြောင်းစုရွေးချယ်ရေးခုံတမာရီအဖွဲ့ဥက္ကဋ္ဌ Vitek Tokman ကပြောပါတယ်ဒီဂဲလမုတ်ကန်တို့သတင်းလွတ်လပ်ခွင့်စုချင်းမြင့်ပွဲကိုမေလ၂ရက်နေ့မှာပူကျင်းပသွားမှာဖြစ်ပါတယ်ဒါဟာမေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အခမ်းအနားကျင်းပမယ်အီသီယိုပီးယားနိုင်ငံမှာဆုချင်းမြပွဲကိုကျင်းပမှာလည်းဖြစ်ပါတယ်ဒီဆုကိုအန်နီရီဂျာမှာသတင်းမီဒီယာလွတ်လပ်ခွင့်ဖွံ့ဖြိုးအောင်လှုံ့ဆော်သူဒါမှမဟုတ်အကာအကွယ်ပေးသူတွေကိုချီးမြှင့်တာဖြစ်ပါတယ်ဒီဆုဟာကိုလံဘီယာနိုင်ငံပိုဂိုတာမြို့မှာ1986ခုနှစ်ကသူ့ရဲ့သတင်းစာတိုက်ရှိမှာလောက်ကျန်တပ်ဖြတ်ခံလိုက်ရတဲ့ကိုလံဘီယာသတင်းတော့ဂီလဲမိုကာနိုအီဇာဆာကိုအစွဲပြုပြီးချီးမြှင့်တာလည်းဖြစ်ပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဟာ2018ခုနှစ်မှာအမေရိကန်ပြည်ထောင်စုနယူးယောက်အခြေစိုက် Pan American အဖွဲ့ကချီးမြှင့်တဲ့ Pan Barbary Freedom to Write Award ဆု2019ခုနှစ်မှာအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကထူးခြားတဲ့သတင်းသမားတွေကိုနှစ်စီဂုဏ်ပြုတဲ့ George Box ဆုတို့ကိုလက်ခံရရှိခဲ့ပြီးဖြစ်ပါတယ်။ဒီတော့တွင်မြန်မာအာဏာပိုင်အနေနဲ့သူတို့နှစ်ဦးကိုလွတ်ပေးဖို့ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres အပါအဝင်နိုင်ငံတကာခေါင်းဆောင်တွေလူခွင့်ရေးအဖွဲ့အစည်းတွေနဲ့သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။
ဂျပန်နိုင်ငံမှာလွန်ခဲ့တဲ့7ရက်တုန်းကဖူကူရှိမားနျူကလ িয়ার ဓာတ်ပေါင်းပိုတွေပျက်စီးခဲ့မှုကြောင့်ရေဒီယိုဓာတ်သတ္တိအစိုက်သင့်မဲ့ဘေးရန်ကြောင့်ဘေးကင်းရာကိုပြောင်းခဲ့ကြရတဲ့မြို့တစ်မြို့ရဲ့ဒေသခံတွေကိုပထမဆုံးနေရပ်ပြန်သွားခွင့်ပြုလိုက်ပါတယ်။ဒါအပြင်ဆက်ရောက်နောက်ဖက်မှာရှိတဲ့အိုကူမာမြို့ရဲ့နေရာ40ရာခိုင်နှုန်းလောက်ကဒေသခံတွေကိုအစိုးရကဒီကနေ့နေရပ်ပြန်ခွင့်ပြုခဲ့တာပါ။ရေဒီယိုဓာတ်သတ္တိကြွအဆင့်တိတိတသာကျဆင်းသွားတဲ့မြို့အနောက်ဘက်ကမြို့နယ်နှစ်ခုမှာနေကြတဲ့ဒေသခံတွေနေရပ်ပြန်နိုင်ပြီလို့ခွင့်ပြုလိုက်တာဖြစ်ပေမဲ့မြို့ကန်တော်တော်များများကတော့ပြန်သွားဖို့ဝင်လေးနေကြပါတယ်။မြို့ရဲ့ကျန်တဲ့နေရာတွေကိုတော့လုံးဝသွားခွင့်မပြုသေးပါဘူး။2011ခုနှစ်မတ်လတုန်းကဂျပန်နိုင်ငံမှာအင်အားပြင်းမြေငြင်ကြီးလှုပ်ခတ်ခဲ့မှုနဲ့ဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခဲ့တဲ့အတန်းကြောင့်ဖူကူရှိမားဒါယာချိဒါအပေးဆက်ယုံကြီးထိခိုက်ပြီးတော့နျူကလ িয়ার ဓာတ်ပေါင်းပို၃ခုပျက်စီးခဲ့တဲ့အတွက်အင်မတန်အန္တရာယ်များတဲ့ရေဒီယိုတတိကျဓာတ်ငွေရေတွေအကြီးအကျယ်ယိုဆိတ်ထွက်ခဲ့ပါတယ်။ဓာတ်ပေါင်းပို၏အနားတစ်ဝိုက်မှာရှိနေတဲ့မြို့တွေကဒေသခံသိမ်းတဲ့ချီလဲဘေးကင်းရာကိုရွှေ့ပြောင်းခဲ့ကြရပါတယ်။အန္တရာယ်ရှိတဲ့ရေဒီယိုတတိကျယိုဆိတ်မှုကိုတားဆီးရှင်းလင်းနိုင်ဖို့အစိုးရကအပြင်းထန်ကြိုးစားခဲ့ပါတယ်။အန္တရာယ်ကင်းပြီလို့တတ်မှတ်နိုင်တဲ့နေရာတွေစီဒေသခံတွေပြန်လာဖို့တာဝန်ရှိသူတွေကမျှော်လင့်ဆောင်ရွက်နေပေမဲ့နေရပ်ဆုံးခွာသွားသူအများစုကပြန်မလာခြင်းကြပါဘူး။ဓာတုအစိတ်တင်ပြီးကျန်းမာရေးပြဿနာတွေရှိလာမှာကိုအဓိကစိုးရိမ်နေကြဆဲဖြစ်ပါတယ်
။တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလာမစီမံကိန်းထဲမှာပါဝင်နေတဲ့ပါကစ္စတန်နိုင်ငံမှာအမေရိကန်ဒေါ်လာတန်ပေါင်းများစွာအကွန်ကျခံတည်ဆောက်နေတဲ့အခြေခံအဆောက်အဦပူးတွဲစီမံကိန်းတွေရဲ့ကနေဦးရင်မှန်းချက်တွေပြည်မြောက်အောင်မြင်နေပြီဖြစ်ကြောင်းတရုတ်နဲ့ပါကစ္စတန်တို့ကပြောကြားလိုက်တာကြောင့်ဒီစီမံကိန်းဟာပါကစ္စတန်အတွက်စီးပွားရေးဖွံ့ဖြိုးမှုမဖြစ်စေဘဲအကျွေးတွေပြီးသွားစေမယ်ဆိုတဲ့ပြောဆိုမှုတွေကိုပယ်ဖျက်လိုက်သလိုဖြစ်သွားစေပါတယ်။တရုတ်ပါကစ္စတန်စီးပွားရေးစင်ကြံလန်း CPEC စီမံကိန်းအောက်မှာလွန်ခဲ့တဲ့9နှစ်ကစတင်ခဲ့တဲ့ကနေဦးစီမံချက်22ခုဟာအခုအချိန်မှာအောင်မြင်ပြီးမြောက်သွားပြီဖြစ်ကြောင်းတရုတ်ရဲ့မဟာမိတ်နိုင်ငံတွေလည်းဖြစ်တဲ့အိန္ဒိယနိုင်ငံတွေကပြောပါတယ်ဒီစီမံကိန်းကိုတရုတ်ကတခါမှမကြုံဘူးတဲ့ပမာဏနဲ့အမေရိကန်ဒေါ်လာ19ဘီလီယံအကုန်ကျခံတိစောက်ပေးခဲ့တာပါ
ဟောင်ကောင်မှာ Umbrella Movement လှုပ်ရှားမှုလို့ပြောကြတဲ့2014ခုနှစ်ကဒီမိုကရေစီရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တက်ကြွလှုပ်ရှားသူ9ယောက်ကိုဧပြီ24ရက်နေ့ကျရင်ပြစ်ဒဏ်ချမှာဖြစ်ပါတယ်သူတို့9ယောက်လုံးကိုအများပြည်သူကိုနှောက်ယှက်မှုတွေနဲ့အပြစ်ရှိကြောင်းတရားရုံးကအင်္ဂါနေ့တုန်းကဆုံးဖြတ်ခဲ့ပါတယ်အဲ့ဒီ9ယောက်ထဲမှာဒီမိုကရေစီရေးဆန္ဒပြမှုတွေကိုအဓိကစီစဉ်သူ3ယောက်လည်းပါဝင်ပါတယ်သူတို့အနေနဲ့အမြင့်ဆုံးပြစ်ဒဏ်9နှစ်စီချမှတ်ခံရနိုင်ပါတယ်သူတို့9ယောက်လုံးကိုပြစ်ဒဏ်မချခင်မှာအာမခံနဲ့ဆက်လွတ်ထားဖို့တရားရုံးကဒီကနေ့ခွင့်ပြုပါရတယ်။2014ခုနှစ်တုန်းက Umbrella Movement Democracy လှုပ်ရှားမှုတွေအတွင်းမြို့ရဲ့စီးပွားရေးအခြေချကြတဲ့နေရာတွေမှာဒီမိုကရေစီရေးလှုပ်ရှားသူတွေကတပိတ်စခန်းဖွင့်ပိတ်ဆို့ဆန္ဒပြခဲ့ကြတဲ့အတွက်89ရက်ကြာလုပ်ငန်းတွေရပ်ဆိုင်းခဲ့ရပါတယ
်။ဘုရုနဲ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့မဆုမြတ်မွန်တို့ပြောပြပေးသွားတာပါရှင်။အခုနားဆင်ရမယ့်သတင်းရာဒီထဲမှာဒီကနေ့အမျိုးဥမျိုးကလူအသေးပြောက်ရှိခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပြောပြပေးမှာပါ။ရခိုင်တပ်မတော် AA တီထောင်တဲ့20နှစ်ပြည့်ဒီကနေ့မှာရခိုင်ပြည်နယ်မြောက်ဥမျိုးကရဲတပ်ရဲနဲ့အစိုးရတပ်လက်နက်ကြီးစခန်းတွေကို AA ဘက်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။နှစ်ဖက်စလုံးမှာအကြဆုံးတွေရှိတဲ့အကြောင်း AA အဖွဲ့ကရောအစိုးရတပ်ဘက်ကပါနှစ်ဖက်စလုံးကပြောပါတယ်။နှစ်ဖက်တိုက်ပွဲဖြစ်ပွားတဲ့ရွာတွေကအမျိုးသမီးနဲ့ကလေးတွေသေဆုံးဒဏ်ရာရတာရှိတဲ့အကြောင်းဒေသခံတွေကလည်းပြောကြပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ဦးမြို့ကမြမတပ်မတော်လက်နက်ကြီးစခန်းကိုရခိုင်တပ်တော် AA ကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။ဒီမှာစစ်တပ်ရဲ့လက်နက်ကြီးစခန်းတွေပေါ့နော်အဓိကဒီမြောက်ဦးမြို့နယ်လုံးကိုလှမ်းပြီးတော့ပြစ်နေတဲ့အဲ့ဒီမှာစစ်တပ်ရဲ့အမြောက်စခန်းကိုကျွန်တော်တို့ဒီရခိုင်တပ်တော်ကနေပြီးတော့ဝင်ရောက်ရှင်းလင်းနေတာရှိတယ်။အဲ့ဒီမှာတော့ဒီမှာစစ်တပ်ဘက်ကအကြအဆုံးတွေလည်းရှိတယ်။ဟိုလက်နက်တချို့သိမ်းစီရမိတာလည်းရှိတယ်။စစ်တုံးပွားတွေလည်းဖမ်းစီရမိတာလည်းဥစ္စာလည်းရှိတယ်။
တိုက်ပွဲဖြစ်စဉ်တွင်ထိခိုက်မှုနဲ့စစ်တုပ်ပန်းဖမ်းဆီးရရှိခဲ့မှုအခြေအနေအသေးစိတ်ကိုတော့ခိုင်တုခကပြောဆိုခြင်းမရှိခဲ့ပါဘူး။အင်ကာနေညစေနာရီကစပြီးတော့ဒီမနေ့ထိမြောက်ဦးမြို့ကိုဆောင်ဖျားနီးကရဲတိုက်ရင်နဲ့တပ်မတော်တပ်မနေနဲ့အခြေပြုစခန်းကိုအေအေဖွဲ့ကစကတ်ခဲ့ပြီးအခုလည်းနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေတုံးမဲ့လို့မြောက်ဦးမြို့ခံတုကပြောပါတယ
်။ကိုဆောင်ဖျားအနားမှာရဲတိုက်ရင်ရှိတယ်။ပြီးရင်အဲ့ဒီရဲတိုက်ရင်မှာတပ်မနှစ်နှစ်ဆိုတာရှိတယ်။စစ်သားပေါ့နော်။တပ်မနှစ်နှစ်ရဲ့ရစ်တဲ့ရင်ရဲ့ကအပြူနေရတဲ့ခုကအဲ့ဒီရစ်တဲ့ရင်ရဲ့အပေါ်ကတောင်ကုန်းပေါ်မှာဟိုအနှောက်ရှိတယ်။အဲ့ဒီအနှောက်ကဒီတနလောက်ကလေးကတောက်ချောက်တနည်းမှမကြံဘူးပြနေတာပေါ့နော်။ရစ်တဲ့ရင်ကိုမင်းကစင်နာရီတော့မှဝင်တက်ကျပုံစံမျိုးမနေ့9နာရီတော့မှကြတော့ဂျက်လေရင်တိတ်လေရင်လေးစီးရောက်ပါတယ်။ရောက်လာတော့အေကလူတွေပြန်ဆုတ်သွားတယ်ဆိုတဲ့ဘောပေါ့။အခုလိုလိုစီကတော့အဲ့ဒီလက်ဦးမျိုးနဲ့အဲ့ဒီလက်ကရောင်မှာအခုဖြစ်နေလက်ကရောင်အနားကတောင်ကုန်းမှာဒီလူမျိုးတော်မှလည်းလက်ရှိဖြစ်နေတယ်။ ဒီရှင်ဦးနားမှာလည်းပဲဖြစ်နေလင်းတော့ဒီလေးကြီးကတော့မြို့ကိုတောက်ချုပ်သွားပြန်နေရတယ်ပေါ့ဘောကနေ
အေးအေးဖွဲ့နဲ့တမတော်တို့ကြာမြဝူးမြို့နယ်နှမ်းမှာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မြဝူးမြို့နယ်ကလက်ကနဲ့ဘူးရမညိုးရွာသူမျိုးတမီနှူးဦးသိမ်းဆုံးသွားခဲ့တယ်လို့တိုင်းရှင်ပြင်ကြီးကအုတ်ချုပ်ရီမှုဟောင်းဦးခင်မောင်ဆန်းကပြောပါတယ်
လက်ကမှာဒီအမျိုးသမီးတယောက်ဆုံးသွားတယ်ဒီကဘုံခိုတဲ့မှာနေတော့ဒီနှလုံးရပ်ပြီးတော့ကြောက်ပြီးတော့အဲ့လိုမျိုးဖြစ်သွားတာနောက်ပြီးတော့ဒီဘူးရဲ့မျိုးမှာလည်းအမျိုးသမီးတယောက်ဆုံးသွားတယ်လက်မကြီးချင်းနာအောင်တယ်ဒီရဲ့မျိုးမှာကြတော့သုံးယောက်လို့ပြောတယ်ဒါပေမဲ့ကျွန်တော်အတိအကျပြတာကတယောက်ပဲပြီးတယ
်အလားတူမြောက်ဦးမျိုးနဲ့ချောင်းသိကျေးရွာမှာနှစ်ဖက်တိုက်ပွဲဖြစ်ပွားမှုတွင်နှစ်နှစ်သားရွယ်ကလေးငယ်တူနဲ့အမျိုးသမီးတူတန်ရာရရှိခဲ့တယ်လို့မြောက်ဦးမျိုးခံကိုထွန်းနီဝင်းကပြောပါတယ
်အမေတူနဲ့ကလေးတူရှင်းနေတာလည်းကြား
လက်ရှိမှာမြောက်ဦးနဲ့မင်းပြမြို့နယ်ဆက်ပန်းမြောင်ဆက်ပိုင်းဘက်မှာလဲသမတော်ကနေလက်နဲ့ကြီးသူနဲ့ပြစ်ခတ်ဆဲလို့ကိုသွန်းနီဝင်းကပြောပါတယ်ဒီကနေ့ဟာအေးအေးဖွဲ့တီထောင်တာဇနီးမြောင်လေးဖြစ်တယ်လို့ဇနီးပြည့်အထိမ့်မနေနဲ့မြို့တွင်းချက်ချာကြတဲ့သမတော်စခန်းတွေကိုပြင်မထားတိုက်ပွဲပုံဖော်တာဖြစ်နိုင်တယ်လို့လဲဒေသခံတွေကပြောပါတယ်ဒီကနေ့မြောက်ဦးမြို့တွင်းတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့သမတော်သတင်းမှန်ထုတ်ပြန်ရေးဖွဲ့တွဲပွဲတွင်းမှုဘုံမှုချုပ်စုံမင်းထွန်းက VUA ကိုခုလိုပြောပါတယ်
ကျွန်တော်တို့မနေ့ကအညစနေရီတော့လေညဦးမှာရှိတဲ့စိတ်ဆောင်ဆန္ဒတော့အဲ့တော့လည်းငန်းနေရတော့300ခွဲပြီးသားဖြစ်တယ်ဒီဘက်ကလည်းတော့လုံးဝအကြောင်းနေပါတယ်လေပြန်ပြေးကြဖြစ်တယ်ပြန်ပြေးတဲ့အခါမှာမနေ့မနာရီတော့300လောက်မှထပ်ပြီးအင်အားလုံးနေတယ်ကျွန်တော်တို့လက်ဆက်ကိုဝင်ပြီးတိုက်တယ်ဗျကျွန်တော်တို့ကစစ်ကူဖွဲ့တွေဂျန်နက်ဖွဲ့တွေတော့ရောက်ပူပေါင်းကိုပြန်တိုက်တယ်ခေါင်းလိုက်ဝဲလောက်မှာတော့ပြေဆုံးသွားတယ်ဒီဘက်ကအကြအုပ်ကြီးလည်းရှိတယ်ဗျကျွန်တော်တို့ကလည်းကျွန်တော်တို့အကြအုပ်တချို့ရှိပါတယ်ကျိုးရင်းမိတဲ့အားထားလို့ပြီးပါတယ်အဲ့ဒါတော့ကျွန်တော်အတင်ပြနိုင်တယ်ဒီစတောင်းမရှိသေးတဲ့ကိုတော့လုံလုံကြီးဆက်လက်ဆောင်ရွက်လျက်ရှိတယ်သူကြတော့ဒီနေ့နေ့ကပိုင်းလေးမှာလုံလုံကြီးဆောင်ရွက်နေတဲ့နေရာပေါ့အဲ့ဒီလက်ကောင်ရာကတော့ယွာလာနေမှာတော့ရပ်ဝင်တဲ့16ယောက်ထပ်ပြီးဖြန်ပြီးဖြန်ပြီးသူတို့ဖွဲ့စည်းပုံစံရတဲ့နဲ့ပါအလုံးမကြောင်ရင်လည်းထုတ်ပြန်ပြီးပ
ါဒီခိုင်းပြည်နယ်တွင်းမှာမြမသမတော်နဲ့အေအေဖွဲ့တို့ကြားစိုက်ပွဲတွေဆက်လက်ပြင်းထန်စွာဖြစ်ပွားနေတာကြောင့်စိုက်ပွဲဖြစ်ပွားရာဒေသတွင်းကယွာသား26000ကျော်ဟာစစ်ပေးသိမ်းဆောင်နေရတယ်လို့အကူအညီပေးဆောင်ရေးမှလည်းတမ်းမြစ်ပိတ်ပင်မှုတွေရှိနေခဲ့လို့စားရောက်နေထိုင်ရေးမှခက်ခဲတွေနဲ့ရင်ဆိုင်နေကြတယ်လို့လည်းစစ်ရှောင်းအကူအညီပေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ကွန်းအိမ်ပြောပြသွားတာပါရှင်အခုထိုင်းနိုင်ငံကမြန်မာအလုပ်သမားတွေကိုအခမဲ့အိမ်ပြန်ခွင့်ဗီဇာထုတ်ပေးနေတဲ့အကြောင်းပြောပြပါမယ်တကြံကာလအတွင်းထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေနေရပြန်ကြရမှာပြီးခဲ့တဲ့5ရက်အတွင်းမှာတင်6000နီးပါးရှိခဲ့ပါတယ်မြန်မာနဲ့ထိုင်းနှစ်နိုင်ငံညှိနှိုင်းဆွေးနွေးမှုအရမဟာတကြံကာလနေရပြန်ရွှေ့ပြောင်းအလုပ်သမားတွေအတွက်ဧပြီလ5ရက်နေ့ကနေ30ရက်နေ့အတွင်းပုံမှန်အချိန်မှာထိုင်းဘက်ငွေ1000ပေးရတဲ့ re-entry ပြည်ဝင်ခွင့်ဗီဇာကိုအခမဲ့စနစ်နဲ့ခွင့်ပြုသွားမယ်အကြောင်းထိုင်းအာဏာပိုင်တွေကကြေညာခဲ့ပြီးတဲ့နောက်မြန်မာနိုင်ငံသားအများအပြားအခုလိုနေရပြန်ခဲ့ကြတာပါအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ဘန်းငွေ1000ကုန်ကြပြီးဆောင်ရွက်ရတဲ့အိမ်ပြန်တုံးကြီး re-entry အစားအခမဲ့အိမ်ပြန်တုံး re-entry စနစ်နဲ့ AB လ5ရက်နေ့ကနေ AB လ30ရက်နေ့ထိနေရပြန်ခွင့်ပြုထားတာကြောင့်မဲဆောက်မြောက်ရီချစ်ကြည်ရေးတရားဘော်ကတော့ဆက်လေဂိတ်တွေကပါနေရပြန်သူပေါင်း5ရက်အတွင်း6000လောက်ရှိပြီဆိုပြီးမြန်မာရွှေပြောင်းလို့သမားရေးဆောင်ရွက်နေတဲ့မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ဧပြီလ5ရက်ကနေဒီနေ့ဧပြီလ6ရက်နေ့ထိ5ရက်အတွင်းမှာတိုင်းထိုးရရဲ့အခမဲ့ဗီဇာအစီအစဉ်နဲ့နေရပြန်ကြတဲ့မြန်မာရွှေ့ပြောင်းလူသမားစုစုပေါင်း7000ကျော်9000ကျော်လောက်ဖြစ်သွားပါပြီ။အဲ့ဒါကတိုင်းမြန်မာစစ်ကြီးတရားကြီးဘော်ကနေလက်ဆောင်မြောက်ကြီးတရားဘော်ကနေသွားတာတွေလည်းရှိသလိုဆက်လေဂိတ်ပေါ်ကိတ်ဂျီရောဂိတ်အပါဝင်ဆက်လေဂိတ်16ဂိတ်ကနေတွားကြတာဖြစ်ပါလေ
မြမပီသားတွေနေရပြန်တဲ့အခါမှာလွယ်ကူချောမွေ့စီရေးနဲ့နေဆက်မှာရင်တိုက်မှုတွေညွန့်နေအောင်မဲဆောက်မြုပ်ပိုင်နဲ့အတူမဲဆောက်ရဲစခန်းကပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့လည်းမဲဆောက်ရဲစခန်းကရဲရရှိဖူဝါမဲရိုပနာဝတ်ကအခုလိုပြောဆိုသွားပါတယ်ခန္ဓာယ
ဖူဖူရဲ့ဗန်းแล้วก็ကောင်းအောင်ဆောင်တော့တော်တော်ကြီးစုစီ7အားဒီတော့တော်တော်မဲဆော့နေတာ
ပဲကော။ကြံတွင်းကိုပြင်ကြမယ်မြန်မာနိုင်ငံသားတွေအစဉ်ပြေဖို့အတွက်မဲဆောက်မြို့ပိုင်လဲလာပါတယ်။နေဆက်ကကြေးရွာလူကြီးဖြစ်တဲ့ဆက်ဆိုင်လူကတကြီးလဲပါတယ်။ရဲတွေကလည်းပါဝင်ကူညီပြီးလုပ်ကင်ဆောင်ရွက်ပေးနေတာဖြစ်ပါတယ်။ကြံကာလမှာကားတိုက်မှုတွေမဖြစ်အောင်ကာကွယ်တားဆီးဖို့အတွက်လည်းဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါ။ထိုင်းမြန်မာနေဆက်မှာတော့တရားမဝင်ဂိတ်တွေကနေလဲနေရပြန်ကြသူတွေများပါတယ်။တရားဝင်ဆိုင်ရွက်စာတမ်းရှိသူတွေကလည်းမဲဆောက်မြို့လူဝင်မှုကြီးကြပ်ရေးရုံးထဲမှာကိုရဲရာဇဝင်တွေဖြစ်ပြီးအထောက်အထားဆိုင်ရွက်တွေရှိပြီဆိုရင်တော့တရားပေါ်တင်တာမက เนื่องจากเขาตีกับแบบยังคงเป็นนิวาเร่จีจีจะทำมาโรคงดินการีเนี่ยเป็นนิบีรูเร่ไปสมมุติเพียร์เนี่ยเป็นยามมาเร่ด้วยท่านนับไปนี่ก็สิ่งที่ชอบมือยาวลูกสาวเป็นนิวาเร่ท่านนั่งเงี้ยมาเนี่ยมาเสียเปล่าเราแต่มาต้องนั่นแทบไม่ได้สิ่งนี้บีเปียวเองเท่าท่าสิ่งดูริการเราแต่ตั้งเราไปสิบาร์เร่ดีเทมาเตรียมมาเว้นเขาตีกันนี่เลยเนี่ยเป็นยามดูริเอ็มยาเปียสิ่งนิวาเร่เช่น
มาเอ็มมาเปียเปียตัวเราบ้างสิอะคืออิสราเอลกับเวโก้เล็บเปียสิอิสราเอลนั่งมาเมื่อกี้จิมบาเกเรยุคเก่าเป็นเมียลัดดูโก้สัตย์ที่ตัวนิบาบีลิขิตปฏิกันสามเลชีวันจีโจเป็นจำนวนเนื้อจังยาฮูกาตัวใหญ่งาจิมยาวแต่จังตัวแต่การกากวยอุจิโจฮาวเป็นนิกันส์เนจเจนเนชเชมเปียนเคียร์ราบ้าคุชเชนทีน่าสมเมียลัดดูทัวร์มาลาดีราจังประตูอันไหนยาดเลสุราเปียบุคันนิดีบีปฏิมยามยาโก้สวัสดิ์นายเนตุกาอันยม ยมบ้าสุยาพูดในเมื่อตอนสิ้นเดือนสลาติกาฮุกเยตรินลาโกมัดมีอาทิตย์เอาการเปลี่ยนมาว่าเช่นวันจีจูเบนจามินนิตเนียฮุกาเสสัยสิมพีพินิเรปาเลสไตน์ในยิงยิงในปัตตาบีตัวเมสเซซิยงมูริมาทูรูชาจาพิโอสุเกรามิชิบิเมลุลลาเตปาเลสไตน์ในงานทูราวนามิชิเซียบุลุยิ่งกับเวมตาอิงเกมากรีปีเกบาร์เร กาซาหนังเพื่อการยืดยาวมาอิสราเอลเนี่ยมีติ่งไปชี้ช้ามือกูใครมาลูกสาวตัวเมียจังเลยยิ่งกับเวมตาอิงเกมาตัวก็เปลี่ยนไปเลยวันจีจูนิตเนียฮูฮาปาเลสไตน์มาชี้เลยจู่ชี้ช้าตัวเรียกเท่ากับอาเปมูกูใครมาอยากทัดลูตัวเอ็ดดูจังทูดเพียงแต่เมื่อโดนทรัมป์ลูกกับบ้ากังซาวนี่เนี่ยนี่ก็เสสัยชี้ทารากูเท่าเปียบีโอเมื่อเสียงเกล้าว่าเมื่อเสนาชินต์อุปยเดโซมูรอสการ์ตัวเอ็มยิงกูคูลูเปียวไป
อันนี้มันก็เวชยามชีคเลฟขอดบ่ตัวเนี่ยอยากให้เนี่ยยินตัวตัวกันเลยแล้วได้ไหมสัตว์ตัวเลยไม่รู้มีอะไรบ้างเลยคุณรู้ตำราทรวงสุยากาอยู่เป็นเงินในปูปีทารีลุทมาเลยในบ้านมีอาสวะจันโอรุขันซากะบีบาบีอาร์เมสเซนาชินลีบงตบงเมปีเกจารีลุลูรุดบอระเก้าขันดูริกาพิวบาร์เลยถ้าหันท้องสังอาคุณเนี่ยก็ลีเซียกันนู่นเนี่ยเชียนลุนเนบาร์เลย
นัทองสังอาคุณเนี่ยก็อาร์เรนยูมังพวยก็ลุดออกมาเสตุนียาเกล้าบ้าเมสเซนาชินตูการ์อาร์เรนลุดออกมาด้วยนี่เนี่ยทูรูชาชาพยองเนมูริลูกสาวนายมามฮาวพูลุพิวบาร์เลยเรื่องการเดินไปดูบิวอาร์เรนลุดออกมาด้วยคะแนนเซสลุดออกมาปาลูเลจโนมตีบ่าวถ้าเจ้าเมมเบียร์ปูเก้ามาเลยคู่ที่รอดีลุดออกมาเนี่ยจโนรุดด้วยพาจูมีมาเลยไม่ยาวบ่าว
ชิดตั้งใจอิสราเอลอยู่ยังเนเซียกันนู้นแล้วก็อาร์เรมเมสันนั่งชินวิพิบาร์เลยแต่ไอ้แคมป์ปาร์ตี้กังซังแกนส์ก็อาร์เรปาร์ตี้เงี้ยรีเน่ปังปีนิวมังพวยบูจูซานี่เลยลุเล่มิสเตอร์นิตเนียฮูก้าสุสเวทาร์บ้าตุกอร์ไรเล่นเอาแต่ตุนนายาบูตัวกูปาร์ตี้เงี้ยรีดูกูอากูเมดบอชิบาร์เลยดีเทมาชิยูสเวยูไนเต็ดทัวร์จูดิซิมปาร์ตี้เล่ตคู่ป่าวเวนพิบาร์เลยเอาแต่เมสันนั่งชินตัวพิเต็ดนัดชมการ์โร
มันเวลมาชัวร์ก็รอดมาเสียเปล่าเลยได้ไม่เป็นไรด้วยเว้ยตัวก็ยูไนเต็ดทัวร์จูดิซิมปาร์ตี้ก็ไม่เป็นผู้เปล่าด้วยอันนี้อาจจะเนื้อเสียชีวิตอิสราเอลตัวมาเป็นปาร์ตี้ก็มาเนี่ยมีอาสิ่งกูเปียเปียตาตาในนามชีวิตพินิบาร์เลยอันนั้นยังเรื่องดูกับปาร์ตี้เงี้ยกลีริกูซีอุ่มปีลุดออกมาอันนั้นเนี่ยเทวดาโจยาบุอาจจะอินเนสเซปีโจซายามาเว็บพิบาร์เลยเช่นมันมีอาจจะเสียงเอาเปียเปียตัวเราว่าเช่น
อะคือเราวิวเอทีเชปีแต่ตัวแต่จันทร์เดลสาวน่าสนใจอย่างบุเลจาราบีที่นี่ยังไม่มาหรอกอสุรคิมาอุตุยนุยอุกบยาสุรเดชเชงโอน่าสนใจอย่างมาบ้างเช่นในหน่วยวัดที่กวนเดจูกาเซ ก็ต้องสิ่งเดียวเลยมาล่ะยิ่งยิ่งงานยิ่งตัวเลยตายเรื่อยไปมาเช่นใจยิ่งก้าวเว็บอยู่
ဆိုတော့ခင်မောင်တို့ရဲ့ຫນွေဥကပြတဲ့ချင်းကိုနားဆင်ခဲ့ကြရတာပါရှင်။နောက်တစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်စနစ်မှာတော့လူလူကျမ်းမာရေးဥကျော်စံတာရဲ့မြမရေးတုံသက်ချက်နဲ့သတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေနားဆင်ကြရမှာပါရှင်။လိုင်းဒိုမီတာ25 32 51တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။အခုဗုဒ္ဓဦးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်းပြောပြပါမယ်ရှင်။
ဣသရေလနိုင်ငံမှာအကြိတ်နဲ့ရှင်ပြန်ခဲ့ကြတဲ့ရွေးကောက်ပွဲအတွင်းဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူရဲ့လစ်ကုတ်ပါတီနဲ့မဟာမိတ်တွေဖြစ်ကြတဲ့အမျိုးသားရေးနဲ့ဘာသာရေးပါတီတွေအသာစီးရနေတာကြောင့်ညွန်ပေါင်းအစိုးရဖွဲ့ပြီးဝန်ကြီးချုပ်အနေနဲ့ငားချိန်မြောက်အာဏာရဖို့ဗိုလ်ထုနေမှာအခွင့်အလမ်းပုံများလာနေပါတယ်။မဲရီအတွက်68ရာခိုင်နှုန်းရေတွက်ပြီးချိန်မှာဝန်ကြီးရဲ့လစ်ကုတ်ပါတီကစစ်တပ်အကြီးအကဲဟောင်းဘန်နီဘန့်စ်ဦးဆောင်တဲ့အတိုက်ခံအလဲလဝါဒီပါတီနဲ့မဲရီအတွက်အနိုင်ရမှုဒဏ်တူလောက်ရှိနေပါတယ်။အမေရိကန်ရှေ့နေကျဝီလျံဘားဟာအထက်လွှတ်တော်စီကံထိတဲ့ရေးကော်မတီမှာဒီကနေ့ကြာနာစစ်ဆေးခံရမှာဖြစ်ပါတယ်တရားရေးဌာနရဲ့2020ခုနှစ်ရာသုံးခံမှန်းကြေးစည်းအတွက်လွတ်တော်အမတ်တေရဲ့အမေကိုရှစ်နေကျုပ်ဘာဒုတိယနေ့အဖြစ်လွတ်တော်မှာဖြစ်ကြမှာပါအင်္ဂါနေ့တုန်းကအောက်လွတ်တော်စီကံထိသိမ်းကော်မတီမှာလုပ်ခဲ့တဲ့ကြာနာပွဲမှာတော့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာနဲ့ပတ်သက်လို့လွတ်တော်အမတ်တေကမေးခွန်းထုတ်ခဲ့ကြပါတယ်နိုင်ငံတော်လျှို့ဝှက်ချက်ချိုးဖောက်မှုနဲ့ထောင်နာခုနှစ်နှစ်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့အုပ်ကို UNESCO ကချီးမြှင့်တဲ့ဂီလဲမိုကာနိုသတင်းလွတ်လပ်ခွင့်ဆု2019ခုနှစ်အတွက်ပူတွဲချင်းမြင့်လိုက်ပါတယ်။သူတို့ကိုအခုနှစ်အတွက်ဒီစုချင်းမြင့်ဖို့နိုင်ငံတကာသတင်းမီဒီယာသမားများအဖွဲ့ကအဆိုပြုတင်သွင်းခဲ့ကြတာပါ။ကိုပါလုံးနဲ့ကိုကျော်စိုးတို့တို့ဟာရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေဖြစ်နေတဲ့ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားနေကြစဉ်2019ခုနှစ်ဒီဇင်ဘာလ12ရက်နေ့မှာဖမ်းဆီးထိန်းသိမ်းခံခဲ့ရတာပါ။စုပွေးပွဲကိုတော့မေလ2ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။
ဧပြီလ10ရက်ဗုဒ္ဓဦးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်းပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်ရှင်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PPG Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.